တိယဗိုလ်ချုပ်ကြီးကျော်ဆွေးနေရာမှာဆရာဖားလို့ခေါ်တဲ့စစ်ဖက်ဆိုင်ရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးထွတ်ကိုပြောင်းလဲခံထားလိုက်ပါတယ်။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကပြည်ထရေးဝန်ကြီးအဖြစ်ဒုတိယဗိုလ်ချုပ်ကြီးကိုသမ္မတသက်တမ်းကုံဆုံးတဲ့အထိခန့်အပ်ခဲ့တဲ့တာရကရှိခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှာတော့အစိုးရသက်တမ်းတစ်နှစ်ကျော်လောက်ပဲကျန်တဲ့အချိန်မှာပြည်ထရေးဝန်ကြီးကိုသူ့ရဲ့မူလစစ်ဖက်တာဝန်တွေကိုပြန်ပြီးထမ်းဆောင်စေဖို့ခေါ်ယူလိုက်တယ်ဆိုတာကလွဲပြီးတခြားတရားဝင်ထုတ်ပြန်တာမျိုးလည်းမတွေ့ရပါဘူး။တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကအခုလိုပြည်ထရေးဝန်ကြီးအပြောင်းလဲလုပ်လိုက်တာနဲ့ပတ်သက်ပြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဟာဒေါ်ဆန်းစုကြည်နဲ့ယင်းနီလို့2020ပြည့်ဟာရွေးကောက်ပွဲနှစ်ဖြစ်တာကြောင့်ဒီအခြေအနေတွေကိုကောင်းကောင်းကင်တွယ်နိုင်ဖို့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးဝန်ကြီးဟောင်းကကောင်းကောင်းမကင်တွယ်နိုင်လို့စတဲ့ထင်မြင်ချက်တွေအမျိုးမျိုးပေးကြပေမဲ့ဘာမှအတည်ပြုလို့တော့မရခဲ့ပါဘူးဘလို့ပဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံအဖို့ပြည်ထရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးအဲ့ဒီဝန်ကြီးကိုခန့်နိုင်အပြောင်းလဲလုပ်နိုင်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်အားလုံးဟာအရေးကြီးပါတယ်မြန်မာနိုင်ငံမှာအရင်ပြည်ထရေးဝန်ကြီးတွေလက်ထက်တုန်းကတရားဥပဒေစိုးမိုးရေးအခြေအနေဘလို့ရှိခဲ့ပါသလဲအခုအသက်တာဝန်ယူမဲ့ပြည်ထရေးဝန်ကြီးလက်ထက်မှာရောဘယ်လိုအခြေအနေတွေဖြစ်လာနိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်အခုတစ်ပတ်အဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်ဝန်ကြီးအသက်ဖြစ်ခန့်အပ်လိုက်တဲ့ဒုတိယဗိုလ်ချုပ်ကြီးစုထွတ်ကလည်းသူတာဝန်ယူရမယ့်အချိန်မှာအဓိကစိန်ခေါ်မှုဟာတရားဥပဒေစိုးမိုးရေးဖြစ်တယ်လို့ပြောပါတယ်တရားဥပဒေစိုးမိုးရေးလို့ပြောလိုက်ရင်အရင်သမ္မတဦးသိန်းစိန်လက်ထက်ကပြည်ထရေးဝန်ကြီးဌာနကိုဒုတိယဗိုလ်ချုပ်ကြီးကိုကင်တွယ်ခြင်းကအဆိုးဆုံးအချိန်လို့တောင်သတ်မှတ်နိုင်ပါတယ်။သူ့လက်ထက်မှာမဘာသာဖွဲ့တွေတနိုင်ငံလုံးအတိုင်းအတာနဲ့ဖွဲ့စည်းခဲ့ကြပြီးအားကောင်းကောင်းနဲ့လှုပ်ရှားခဲ့ကြတာပါ။မဘာသာထဲမှာရိုးရိုးသားသားအမျိုးဘာသာစောင့်ရှောက်ရေးလှုပ်လို့တဲ့ယဟန်ရှင်လူတွေပါဝင်ကြတယ်လို့ဘာသာကြားအထူးသဖြင့်အစ္စလမ်ဘာသာဝင်တွေအပေါ်မှာအမုန်းထားတဲ့လှုပ်ရှားမှုတွေလှုပ်သူတွေကိုယ်တိုင်ပါဝင်သူတွေလည်းအများကြီးရှိခဲ့ပါတယ်ဒီလိုနည်းနဲ့ရခိုင်ပြည်နယ်မှာမတ်တီတာထွေးရဲ့အမှုကိစ္စမျိုးပေါ်ပေါက်ခဲ့ပြီးဘာသာရေးလူမျိုးရေးဆန်တဲ့တိုက်ခိုက်တပ်ဖြတ်မှုတွေမိရှုမှုတွေဖြစ်မွတ်စလင်သသိန်းကျော်လောက်အိုးအိမ်ဆွန့်ပြီးဒုက္ခသည်စခန်းတွေစီခိုလုံရတဲ့အခြေအနေကိုဆက်ရောက်သွားစေပါတယ်ဒါတင်မကသေးပါဘူးမိထီလာဘကုရန်ကုန်တိုင်းရှမ်းပြည်နယ်နဲ့မန္တလေးတိုင်းထဲမှာပါဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေပြိပက္ခတွေဖြစ်ခဲ့ပါသေးတယ်အဲ့ဒီကိစ္စတွေနဲ့ပတ်သက်ရင်အထူးကတာဝန်ရှိဆုံးဟာပြည်ထရေးဝန်ကြီးဌာနလို့ပြောနိုင်ပါတယ်ဒုတိယဗိုလ်ချုပ်ကြီးကိုကင်တွယ်တဲ့ပြည်ထရေးဝန်ကြီးဌာနဟာအကြမ်းဖက်မှုတွေကိုထိထိရောက်ရောက်အရေးယူတာမရှိခဲ့တယ်လို့အကြမ်းဖက်မှုလှုံ့ဆော်တာတွေကိုလည်းလုံးဝအရေးယူတာမလုပ်ခဲ့ပါဘူးဒုတိယဗိုလ်ချုပ်ကြီးကိုလက်ထက်မှာနောက်ထပ်အမဲဆက်တွေရှိခဲ့ပါတယ်အဲ့ဒါကတော့ចောင်းသားဆန္ဒပြမှုတွေကိုအယုတ်ဆိုးအကြီးတန်းစွာအကြမ်းဖက်နှင်နှင်းခဲ့တဲ့ကိစ္စအဲ့လိုနှင်နှင်းရမှာစွမ်းအားရှင်လူမျိုးတွေကိုအုံပြုတဲ့ကိစ္စလဘရောင်းတောင်မှာဆန္ဒပြတပိစခန်းဖွင့်တဲ့ရဟန်းရှင်လူတွေကိုမိလောင်ဘုံတွေတုံးပြီးနှိမ်နှင်းခဲ့တဲ့ကိစ္စစတာတွေလွတ်ခဲ့ပါတယ်။သမရဦးသိန်းစိန်အစိုးရလက်ထက်ဝါချင်းဝင်ကြီးတယောက်ကတော့သူတို့ကအစိုးရတိတ်ခါတက်အောင်အမှတ်ရအောင်ကြိုးကြိုးစားစားခက်ခက်ခဲခဲလုပ်နေရတယ်။ဒီလိုအချိန်မှာဒုတိယဗိုလ်ချုပ်ကြီးကိုကအစိုးရနာမည်ပြည့်အောင်လုပ်နေတယ်။အရင်စစ်အာဏာရှင်အစိုးရခေတ်ကလုတ်ပုံကင်ပုံအဟောင်းတွေအတိုင်းပြည်ထရေးဝန်ကြီးဌာနကကင်တွယ်နေတယ်ဆိုပြီးမှတ်ချက်ပြုလုပ်တဲ့အထိစိုးဝါခဲ့ပါတယ်။အဲ့ဒါလိုအယုတ်ဆိုးအကြီးတန်းတွေအပြင်မူရစ်ဆေးဝါးပြဿနာ၊တက်ငယ်မတိမ်းမှုပြဿနာတွေလည်းပိုကြီးမားလာသလိုရာဇဝတ်မှုနှိမ်နှင်းရေးပိုင်းမှာလည်းအများကြီးအားနည်းခဲ့တာတွေ့နိုင်ပါတယ်။ချုပ်ပြီးပြောရရင်ဒုတိယဗိုလ်ချုပ်ကြီးကိုကိုလက်ထက်မှာတရားဥပဒေစိုးမိုးရေးအတော့ကိုအားနည်းခဲ့တယ်လို့မှတ်ချက်ပြုနိုင်ပါတယ်။အနီလီအစိုးရလက်ထက်ဒုတိယဗိုလ်ချုပ်ကြီးကျော်ဆွေလက်ထက်မှာတော့အပြောင်းလဲတချို့ရှိခဲ့တာတွေတွေ့နိုင်ပါတယ်။သာသနာရေးဝန်ကြီးဌာနရဲ့ကင်တွယ်မှုနဲ့အတူဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားရမှာအထူးကတာဝန်ရှိတဲ့မဘာသာအဖွဲ့တွေကိုဖြတ်သိမ်းအောင်ဆောင်ရွက်နိုင်ခဲ့တာအမုန်းတရားဖြန့်ချီတဲ့ဥဝီရသူလိုဘုလက်လှဆွေလိုလူတွေကိုတရားစွဲနိုင်တာမျိုးချစ်လိုနာမည်ခံထားတဲ့အဖွဲ့တွေကိုကန့်သတ်နိုင်ခဲ့တာကြောင့်အမုန်းတရားကြောင့်ဖြစ်တဲ့ပြိပက္ခတွေကိုတားဆီးနိုင်ခဲ့ပါတယ်။ဒါပြင်ဆန္ဒပြမှုတွေကိုကင်တွယ်ရမှာလဲတရားဥပဒေနဲ့အညီဖြစ်အောင်အတတ်နိုင်ဆုံးကြိုးစားခဲ့တာတွေ့နိုင်ပါတယ်။အားနည်းချက်တွေကတော့ရိုက်တာသတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးထောင်ချခဲ့တာ၊ဗစ်တိုးရီးယားကလေးငယ်ရဲ့အမှုကိုအမှုမှန်မဖော်ထုတ်နိုင်တာ၊ရာဇဝတ်မှုတွေတားဆီးကာကွယ်ရေးနဲ့မူရစ်ဆေးဝါးတားဆီးနှိမ်နှင်းရေးလိုကိစ္စမျိုးတွေမှာအောင်မြင်မှုများခဲ့တာတွေပါ။လက်ရှိခံထားတဲ့ဒုတိယဗိုလ်ချုပ်ကြီးစွတ်ထွတ်ဟာပြည်ထရေးနဲ့ရဲတပ်ဖွဲ့ဆိုင်ရာ professional လုပ်ငန်းတွေနဲ့ပတ်သက်ပြီးအတွေ့အကြုံလုံးဝရှိထားသူမဟုတ်တာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ အကျိုးစီးပွားကိုမျက်ကွယ်ပြုလို့မရတာစတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေတိုးတက်အောင်အကောင့်ထဲပုံနိုင်လိမ့်မယ်ဆိုပြီးမျှော်မှန်းလို့လည်းရနိုင်မှာမဟုတ်သေးပါကြောင်းတင်ပြလိုက်ရပါတယ်။